မင်္ဂလာပါခင်ဗျာ မေလ17ရက် Nikkei Asia Review သတင်းစာမှာမြန်မာနိုင်ငံရဲ့ပထမဆုံးဂျိုရုကိုဂျပန်နိုင်ငံရဲ့အကူအညီနဲ့2021ခုနှစ်မှာလွှတ်တင်မယ်ဆိုတဲ့သတင်းဆောင်မတဲ့ပုံဖော်ပြပါတယ်။ဂျပန်ဟော်ကိုင်ဒိုတက္ကသိုလ်နဲ့တိုဟိုကူတက္ကသိုလ်တို့ရဲ့အကူအညီနဲ့ဂျိုရုအသေးစားတစ်လုံးကိုကမ္ဘာပတ်လမ်းကြောင်းထဲပြစ်လွတ်မှာဖြစ်ပါတယ်။အဲ့ဒီဂျိုရုဟာကမ္ဘာမြေကိုစောင့်ကြည့်လေ့လာနေမှာဖြစ်ပြီးစက်ပျိုးရေးထွက်ကုန်တိုးမြင့်ရေးတဘာဝဘေးရန်တွေရဲ့စောင့်ကြည့်ကာကွယ်ရေးနဲ့ကြိုတင်တားဆီးနိုင်ရေးတွေအတွက်အသုံးပြုမှာဖြစ်ကြောင်းဟော်ကိုင်ဒိုတက္ကသိုလ်အာကာသမစ်ရှင်ဌာနညွှန်ကြားရေးမှူးပမောက္ခယူကီဟီရိုတာကာဟာရှိကပြောပါတယ်မြန်မာနိုင်ငံကအာကာသအင်ဂျင်နီယာတက္ကသိုလ်ကျောင်းသူကျောင်းသားတွေဂျပန်နိုင်ငံကိုလာရောက်ပြီးဂျိုရုလွှတ်တင်ရေးမှာပါဝင်ဆောင်ရွက်ကြမှာဖြစ်ပါတယ်လွှတ်တင်မဲ့ဂျိုရုဟာအလေးချိန်ကီလိုဂရမ်50ရှိပြီးအကျယ်တစ်ဖက်က50စင်တီမီတာရှိတယ်လို့သိရပါတယ်အစီအစဉ်အရမြန်မာအင်ဂျင်နီယာတွေက9နှစ်အတွင်းဂျိုရုနှလုံးတည်ဆောက်ရမှာဖြစ်ပြီးဒီဇိုင်းပုံစံထုတ်တာကအစအာကာသအတွင်းပြည့်လွတ်တဲ့အထိဆောင်ရွက်ရမှာဖြစ်ပါတယ်။အားလုံးကုန်ကျစရိတ်ကဂျပန်ယန်ငွေ 1.9 ဘီလီယံအမေရိကန်ဒေါ်လာ16သန်းကုန်ကျမှာဖြစ်ပါတယ်။အဲ့ဒီကုန်ကျငွေကိုမြန်မာနိုင်ငံအစိုးရကကြားခံမယ်လို့သိရပါတယ်။အဲ့ဒီအစီအစဉ်အတွက်ပထမဦးဆုံးမြန်မာကျောင်းသား9ဦးမလအတွင်းဂျပန်ကိုကြောက်ရှိလာကြဖို့ဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကြောင့်ခရီးစဉ်နှောင့်နှေးခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်ဟာဆက်သွားနေမှာဖြစ်ပြီးအခြေအနေတွေပြန်ကောက်လာတာနဲ့မြန်မာကျောင်းသားတွေကိုကြိုဆိုဖို့အသင့်ရှိကြောင်းပမောက္ခတာကဟာရှိကပြောပါတယ်အခုဒီစီမံကိန်းဟာမြန်မာနိုင်ငံဂျိုရုစနစ်တည်ဆောက်ရေးအစီအစဉ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်2019ခုနှစ်ကမြန်မာပိုင်းဂျိုရုစနစ်တည်ဆောက်ရေးဦးဆောင်ကော်မတီကိုဖွဲ့စည်းခဲ့ပြီးဒုတိယသမ္မတဦးမြင့်ဆွေကဥက္ကဋ္ဌဖြစ်ပါတယ်2019ဩဂုတ်လအတွင်း Intercept 39ဆက်သွယ်ရေးဂျိုရုကိုပြင်သစ်ဂိုင်ယာနာနိုင်ငံကနေလွှတ်တင်ခဲ့ရမှာအဲ့ဒီဂျိုရုရဲ့ဝန်ဆောင်မှုတချို့ကိုမြန်မာနိုင်ငံကလည်းတုံ့ဆွဲခွင့်ရခဲ့ပါတယ်ဂျပန်ဟော်ကိုင်ဒိုတက္ကသိုလ်နဲ့တိုဟိုကူတက္ကသိုလ်တွေမှာတိသံအသေးစားဂျိုရုတိဆောက်ရေးနိပညာအမျိုးအစားနှစ်ရပ်ဖွံ့ဖြိုးနေပါတယ်။အဲ့ဒီအမျိုးအစားနှစ်ခုလုံးကမြန်မာဂျိုရုစစ်အတွက်အသုံးတက်မယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံမှာလမ်းပန်းဆက်သွယ်ရေးကွန်ရက်ချို့တက်နေပြီးတဘာဝပတ်ဝန်းကျင်ညင်ညာမှုနဲ့လည်းရင်ဆိုင်နေရတာကြောင့်လေယာကဏ္ဍမတိုးတက်နိုင်ပဲဖြစ်နေရပါတယ်။ဒီနေရာမှာဂျိုရုအကူအညီနဲ့တင့်တော်တဲ့လမ်းကြောင်းတွေရှာဖွေတွေ့ရှိနိုင်ပါတယ်။အခုမြန်မာစာသင်သားတွေဂျပန်မှာဂျိုရုနိပညာလာရောက်လေ့လာဆီးပွားတဲ့အတွက်ဂျိုရုသုံးဆွဲခြင်းရဲ့ရည်ရွယ်ချက်ဘလို့ဂျိုရုအမျိုးအစားဟာမြန်မာနဲ့တင့်တော်မလဲဘလို့တိဆောက်ထောက်တော်မလဲဆိုတာတွေကိုလေ့လာသိရှိရမှာလည်းဖြစ်ပါတယ်တဲ့အခုဆိုရင်ဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားလိုဖွံ့ဖြိုးလာနေတဲ့အာရှနိုင်ငံတွေမှာအာကာသနည်းပညာကိုလည်းတိုးတက်သုံးစွနေကြတာပါအမေရိကန်ဒေါ်လာသန်းပေါင်းကျော်နဲ့ချီတဲ့ဂျိုရုတွေစားဒေါ်လာ3.5သန်းလောက်နဲ့အသေးစားဂျိုရုတွေတိဆောက်သုံးစွနိုင်ပါတယ်တဲ့စက်ပျိုးရေးနဲ့သဘာဝဘေးရနေရဲ့ကာကွယ်ရေးဆိုင်ရာတွေမှာအချိုးရှိရှိသုံးစွနိုင်တာဖြစ်တယ်လို့ပမောက်ခတ်တက္ကဟာရှိကပြောပါတယ်ဖိလစ်ပိုင်ကမြန်မာအရင်2016ခုနှစ်ကတည်းကဂျပန်တက္ကသိုလ်တွေနဲ့ပူးပေါင်းပြီးအသေးစားဂျိုရုတွေသုံးဆွဲခဲ့ရမှာငပြိုခင်းတွေရောဂါကျရောက်တဲ့ဘေးကနေပြီးတော့ကာကွယ်နိုင်ခဲ့ပါတယ်။အခုလိုဂျိုရုအသေးစား50လောက်နဲ့ကမ္ဘာမြေတစ်ခွင်ကိုအချိန်ပြည့်ထောက်လှမ်းနိုင်ပြီလို့လဲဆောင်းမားကဖော်ပြပါတယ်။မေလ17ရက် DMG သတင်းမှာတော့ကိုရိုနာကူးစက်မှုကာလအတွင်းမြန်မာတပ်မတော်ရဲ့အပြစ်ခတ်ရာဇဝတ်ကြီးဟာမျှော်လင့်စရာသိမ့်မရှိဘူးဆိုတဲ့သတင်းဆောင်းမားတစ်ပုဒ်ဖော်ပြခဲ့ပါတယ်။မေလ9ရက်နေ့မှာမြန်မာတပ်မတော်ကအပြစ်ခတ်ရစဲကြောင်းတစ်ဖက်သက်ကြီးညာခဲ့ပေမဲ့ပြစ်ပခတ်တွေပြုံးတိနေတဲ့ရခိုင်ဒေသမှာတော့ညှို့နှိစရာအခြေအနေမရှိဘူးလို့လဲဆိုပါတယ်။မေလ10ရက်နေ့ကနေဟောကုတ်31ရက်နေ့အထိအပြစ်ခတ်ရစဲထားမယ်လို့တပ်မတော်ကကြေညာခဲ့တာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြစ်တာရက်ခံချက်ကြောင့်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ဦးစတင်တွေ့ရှိခဲ့တဲ့မတ်လ23ရက်နေ့မှာပဲအစိုးရကအေအေရခိုင်တပ်တော်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာခဲ့ပြီးတိုက်ပွဲတွေလည်းဆက်တက်ပြီးတော့ဖြစ်ပွားနေပါတယ်။နိုင်ငံရေးအဖွဲ့အစည်းတချို့နဲ့လွှတ်တော်အမတ်တချို့ကတော့ဗိုင်းရပ်ကူးစက်မှုအန္တရာယ်နဲ့ကြုံတွေ့နေရစဉ်အတွင်းနှစ်ဖက်လုံးကအပြစ်ခတ်ရစဲသိမ်းကြတယ်လို့ပြောဆိုကြပါတယ်။အခုထိတော့ရခိုင်ပြည်နယ်ထဲမှာဗိုင်းရပ်ကူးစက်ခံရသူတွေ့ရှိကြောင်းမကြားသိရသေးဘူးလို့လည်းဆောင်းမမှာဖော်ပြပါတယ်ခင်ဗျာ။